Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။စီးရီးယားနိုင်ငံအာလပ်ပိုမြို့မှာကလိုရင်းတန်းငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ပြည်ရပြီးတန်းငွေတန်းတင့်သူတွေကိုကုသပေးနေပါတယ်။လာအိုမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ဂျပန်ဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံဆွေးနွေးပါတယ်။တမရဘရကိုဘောင်းမားဟာလည်းလာအိုမှာပဲရောက်နေပြီးဆက်ဆံရေးအဖို့အထည်ဖြစ်နေတဲ့ဖိလစ်ပိုင်တမရနဲ့အစည်းအဝေးနှစ်ခုအတွင်းတိဆက်ပြောဆိုပွဲရှိတယ်လို့အင်ဗျူရောကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
high level ရတဲ့ချက်မှန်တဲ့အဲ့မှာမေးခွန်းပြောမယ်။ Now ကျွန်တော်တပိတ်ကိုဆုံးမလို့တက်မှာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြည်ထောင်အမေရိကန်ကုလသမဂ္ဂခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဂျာရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒါအပြင်မြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါပိုကူးဆက်ပြန့်နှံ့ရမှာမြန်မာကိုယ်ဝန်ဆောင်အမျိုးသမီးတဦးပါဝင်တဲ့အကြောင်းတန်လွင်ရေကာတာစီမံကိန်းနဲ့ဒေသခံတွေအသက်ဝန်းဝန်းကျောင်းအတွက်စိုးရိမ်မှုတွေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ခီးစဉ်အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးတော့ဒီအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မကင်မြူထီတို့ကပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံအာလပိုမြို့မှာကုညီကယ်ဆယ်ရေးလူသားတွေရဲ့အဆိုအရအစိုးရတပ်ဖွဲ့တွေကကလိုရင်းအစိတ်တန်းငွေနဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်လူအယောက်80ထဲမှနည်းကိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့အင်္ဂါနေ့ကကုသပေးနေရပါတယ်။အတိုက်ခံတွေတင်းထားတဲ့အယ်ဆူကရီရပ်ကွက်ထဲကလိုရင်းတန်းငွေထည့်ထားတဲ့စီပိုင်းတွေကိုရဟန့်ရင်ပေါ်ကနေပစ်ချခဲ့တယ်လို့စီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီတားမှာစီပိုင်းပုံးနဲ့တိုက်ခိုက်တဲ့ဖြစ်ရပ်တခုရှိခဲ့တာကိုပြည်ထောင်ချေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လိုက်တာရေးအဖွဲ့ကလည်းပြောပေမဲ့အဲ့ဒီမှာကလိုရင်းတန်းငွေပါသလားဆိုတာကိုတော့အတိမပြုနိုင်ပါဘူးစီးရီးယားပြည်ပခါမှာအစိတ်တန်းငွေနဲ့တိုက်ခိုက်တဲ့ဆိုပြီးဆွဆွဲတာတွေကပုံမှန်လိုဖြစ်လေရှိပြီးလွန်ခဲ့တဲ့9နှစ်အတွင်းအစိုးရနဲ့တပုံပဲနှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲလာခဲ့ကြတာပါစီးရီးယားဆိုရတပ်တွေနဲ့ IS စစ်သွေးကြွတွေဟာဓာတုလက်နက်နဲ့တိုက်ခိုက်တာတွေရှိထားဘူးတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြီးခဲ့တဲ့လမှာအစီရင်ခံထားပါတယ်အာလပ်ပိုမြို့အပါအဝင်ဒီနေ့စောပိုင်းကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကအင်္ဂါနေ့မှာပြောပါတယ်
။ယမန်နိုင်ငံမှာရှိတဲ့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့စစ်သွေးကြွတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလေကြောင်းကနေစက်တိုက်ထိုးစစ်ဆင်ခဲ့တာမှာစစ်သွေးကြွ73ဦးသေဆုံးပြီးတဦးဒဏ်ရာရတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဩဂတ်လ24ရက်နေ့ဒီလ4ရက်ကြာကာလအတွင်းယမန်နိုင်ငံအလယ်ပိုင်းရှဘဝတ်ခရိုင်မှာလေကြောင်းကနေ3ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အိုင်ဗျာကျွန်းဆွေကအယ်ကိုင်ဒါအဖွဲ့ဟာဒေသရင်းမှသာမကအမေရိကန်အတွက်ပါချင်းချောက်မှုတစ်ခုအဖြစ်ထင်ထင်ရှားရှားဆက်ရှိနေတော့မယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါဗျ။အယ်ကိုင်ဒါအဖွဲ့တရှိမှုဟာယမန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကိုဖြစ်စေပြီးအဲ့ဒီလိုမတည်ငြိမ်မှုတွေကိုအသုံးချပြီးတော့အမေရိကန်နဲ့အမေရိကန်ရဲ့အချိုးစီးပွားတွေမဟာမိတ်တွေအပေါ်မှာဒီအနာဂတ်မှာတိုက်ခိုက်မှုတွေကိုစီစဉ်နိုင်မဲ့နေရာတစ်ခုအဖြစ်ယမန်နိုင်ငံကိုအသုံးချနေတယ်လို့ကြေညာချက်မှာဖော်ပြထားပါဗျ။ယမန်နိုင်ငံအလယ်ပိုင်းမှာပဲတခြားနောက်ထပ်လေကြောင်းတိုက်ခတ်မှုတစ်ခုနဲ့ပတ်သက်ပြီးတော့ဩဂုတ်လတုန်းကဒီထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအလားတူစကားလုံးတွေနဲ့ဖော်ပြခဲ့တာပါ။အာရဗျကျွန်းဆွယ်ကအယ်ကိုင်ဒါအဖွဲ့ကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုတွေ9နှစ်ကြာလာခဲ့ပြီဖြစ်ပြီးတော့ဒီလေကြောင်းတိုက်ခတ်မှုပေါင်းကတော့အကျဉ်100ကျော်ခဲ့ပြီဖြစ်တယ်လို့အကြံဖက်အဖွဲ့ထိတ်တန်းကောင်းဆောင်တို့ချုပ်ကိုချေမှုန်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီလေကြောင်းတိုက်ခတ်မှုတွေအထွန်းမှာအယက်သားသိဆုံးမှုတွေရှိခဲ့တယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
အမေရိကန်လူထုဟာကျင်နာတနာလက်သူတွေဖြစ်ကြပေမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့စွန့်စားလို့ဖို့ရမဖြစ်နိုင်ဘူးလို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အင်္ဂါနေ့က Virginia ပြည်နယ် Virginia Beach မြို့မှာအငြိမ်းစားဗိုလ်ချုပ်ကြီး Michael Flynn နဲ့အတူစစ်ဘက်ကိုအားပေးထောက်ခံတဲ့ပြည်သက်အများစုရှိအမေဖြစ်ကမ်းမှာထရမ့်ကအဲ့လိုပြောသွားတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေဖြစ်နေလဲဆိုတာကိုအတိအကျမသိဘဲနဲ့အရှိလေပိုင်းနဲ့တောင်အောင်ရှာဒေသတွေကထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်နိုင်ငံတဲ့ဝင်ခွင့်မပြုနိုင်ဘူးလို့ထရမ့်ကပြောပါတယ်။ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာရာဇဝတ်မှုတွေတိုးလာတာကြောင့်အဲ့ဒီနိုင်ငံတွေအတွက်ရွှေပြောင်းလူထိုင်သူတွေဟာတကယ်ဒုက္ခပဲလို့ဆိုပါတယ်။ဒါပေမဲ့လည်းဆီးရီးယား၊အာဖဂန်နဲ့အီရတ်နိုင်ငံတွေကရွှေပြောင်းလူထိုင်သူတွေကျူးလွန်တဲ့ရာဇဝတ်မှုအခြေအတွက်ဟာတခြားခိုလုံသူတွေကျူးလွန်တာထက်နည်းတယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်နိုင်ငံတဲ့ဝင်ဝင်ပြုမဲ့ဒုက္ခတွေအခြေအတွက်ကိုဟီလာရီကလင်တန်က900ရာခိုင်နှုန်းအထိတိုးကျင်နေတယ်ဆိုပြီးထရမ့်ကဆွဆွဲပြီးတော့ဒါဟာလက်ခံနိုင်ပွဲမရှိဘူးလို့ပြောပါတယ်။ကလင်တန်နဲ့သမ္မတဘရက်အိုဘားမားတို့ဟာအမေရိကန်စစ်မှုထမ်းဟောင်းတွေထက်တရားမဝင်ရွှေပြောင်းလူထိုင်သူတွေကိုပို့ပြီးတော့ကောင်းကောင်းထားခြင်းနဲ့လို့လည်းဆိုပါတယ်။အီရန်နဲ့အမေရိကန်အပါအဝင်တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားမြ ညူကလီးယားရေးသဘောတူစာချုပ်ဟာအီရန်ကိုနေကျင်ကြခြင်းကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်သွားစေတယ်ဆိုပြီးတော့လဲထရမ့်ကပြောပါတယ်
ပရဇီသမရဟောင်းဒီလ်မာရူဆက်ကိုယာရုကနေအပြီးတိုင်းဖယ်ရှားဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီး6ရက်အကြာအင်္ဂါနေ့မှာတော့မစ်ရူဆက်ဟာသမရအင်တော်ကနေနောက်ဆုံးထွက်ခွာခဲ့ပါတယ်။ယာရုကဖြုတ်ချခံခဲ့ရတဲ့သမရဟောင်းအင်တော်ကထွက်ခွာချိန်မှာသူ့ကိုထောက်ခံသူ100လောက်လာရောက်စုဝေးအားပေးခဲ့ကြပြီးမစ်ရူဆက်ကလည်းကားပေါ်ကဆင်းပြီးတော့သူတို့ကိုပြန်နှုတ်ဆက်ပါတယ်။သမရအင်တော်ကထွက်ခွာပြီးတဲ့နောက်မှာတော့မစ်ရူဆက်ဟာပရဇီလီတက်လေရင်နဲ့ပေါ်တူအလာဂျီရီမြို့ကိုထွက်ခွာခဲ့တယ်လို့မြို့ကိုဆောက်ရောက်ချိန်မှာလည်းသူ့ကိုထောက်ခံသူအများပြားလာရောက်အားပေးနှုတ်ဆက်ကြပါတယ်။အရင်ကဒုသမ္မတတာဝန်ယူခဲ့တဲ့လက်ရှိဂျာဗီယာသမ္မတမီရှယ်တင်မီအနေနဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာသမ္မတအင်တော်ကိုရွှေ့ပြောင်းနိုင်ပွဲရှိပါတယ်။မစ်ရူဆက်သမ္မတအင်တော်ကထွက်ခွာတဲ့မြင်ကွင်းဟာဒီမကြခင်တုန်းကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တန့်ရင်ဆိုင်မှုတွေရှိခဲ့တဲ့တိုင်းပြည်တဝန်းမှာဖြစ်ခဲ့တဲ့ဆန္ဒပြဝဲတွေထက်အခြေအနေကအများကြီးပိုပြီးတော့တည်ငြိမ်ငြိမ်ရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဘရာဇီးနိုင်ငံရဲ့လူအသွားလာအရှုပ်ထွေးဆုံးလမ်းမကြီးတစ်ခုဖြစ်တဲ့ဖော်လစ်စတန်လမ်းမပေါ်မှာထောင်ထောင်ချီတဲ့ဘရာဇီးနိုင်ငံသားတွေစုဝေးပြီးတော့မစ္စတာတင်မီအစိုးရတက်ကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဆာပေါလိုမြို့ကဆန္ဒပြပွဲဟာအစပိုင်းမှာငြင်းငြင်းကြမ်းကြမ်းရှိပေမဲ့နောက်ပိုင်းမှာတော့မိယထားပူတာယုံတစ်ခုမှလူတစုကအဝင်အထွက်ဂိတ်တွေကိုဖျက်ပြီးလုံထိတ်အာဏာပိုင်တွေကိုကြောက်တုံးကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးတဲ့နောက်မှာတော့အာဏာပိုင်တွေဘက်ကမျက်ရည်ရိုးပုံးတွေလူတွေကိုရုတ်တရက်မှင်သက်သွားစေတဲ့လက်ပစ်ပုံးတွေနဲ့မိသက်ပိုက်တွေကိုတုံးပြီးတော့ဖြိုခွင်းခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဖီဝေကနေဘူဒူးညံ့နေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့လာအိုနိုင်ငံဗျန်ချင်းမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်စုအာဘေနဲ့ဒီကနေ့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတွန်းမြင်ရေးကိစ္စဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုဒေါန်ဆန်းစုကြည်အနေနဲ့ပထမဆုံးကျင်တက်ရောက်တာဖြစ်ပြီးအမေရိကန်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြတာပါအခုလာအိုနိုင်ငံခီးစဉ်ပြီးစက်တင်ဘာလ10ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဟာဗြိတိနိုင်ငံကိုသွားရောက်ဖို့ရှိပြီးကမ္ဘာအနှောက်အယှက်မှာတာဝန်ကျနေတဲ့မြန်မာသံမတ်ကြီးတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါမယ်အဲဒီကနေမှအမေရိကန်ပြည်ထောင်စုကိုခီးဆက်ပြီးဝါရှင်တန်ဒီစီမြို့တော်သမ္မတအင်ပြူတော်မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပါမယ်အဲ့နောက်မှာတော့ကုလသမဂ္ဂထူထူညီလာခံတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်ပါမယ်။ကျင်းပစဲအာဆီယံထိပ်သီးအစည်းအဝေးရဲ့ဒီကနေ့အစည်းအဝေးတွေမှာတော့အာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဟာအဖွဲ့ရဲ့ပြင်ပဆက်ဆံရေးကိစ္စရပ်တွေဒေသတွင်းနဲ့နိုင်ငံတကာဆိုင်ရာဆက်ဆံနေတဲ့ကိစ္စရပ်တွေကိုဒီကနေ့ဆက်ပြီးဆွေးနွေးကြပါတယ
်။လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေရုံနဲ့မလုံလောက်ဘဲလက်တွေ့အကောင့်ထဲပို့နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အာရှဒေသတဝန်းနိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာတွေ့ဆုံခြင်းဒီကနေ့ပြောသွားပါတယ်။YC လီလိုတို့ကခေါ်တဲ့အမေရိကန်အစိုးရရဲ့ဒီအရှိထောင်အာရှလူငယ်ခေါင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့စုံညီတွေ့ဆုံတဲ့ပွဲမှာသမ္မတအိုဘားမားကလူငယ်တွေဟာသမိုင်းတစ်လျှောက်တိုးတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေမှာအရေးပါကြသူတွေဖြစ်တယ်လို့ပြောပါတယ်။ပညာရေးစံချိန်စံနှုန်းတွေတိုးတက်လာအောင်လုပ်ဖို့လိုအပ်နေတာကိုထောက်ပြပြီးဒီကနေရလာမယ့်အကျိုးရလဒ်တွေကိုအမျိုးသားလူငယ်တွေသာမကအမျိုးသမီးလူငယ်တွေပါခံစားရတာမျိုးဖြစ်ရလိမ့်မယ်လို့လည်းဆိုပါတယ်။ကမ္ဘာကြီးမှာပြောင်းလဲတွေဖြစ်လာအောင်လုပ်ဖို့ဒီကနေ့ခေတ်လူငယ်မျိုးဆက်တွေဟာအရင်ကရှိခဲ့တဲ့မျိုးဆက်တွေအားလုံးထက်ပိုပြီးတော့အခွင့်အလမ်းရထားသူတွေဖြစ်တာကြောင့်ဘယ်တော့မှစိတ်တက်မကြပဲရတဲ့အခွင့်အရေးကိုအမိအရာစုပ်ကိုင်းသွားနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲသမ္မတအိုဘားမားကပြောခဲ့ပါဗျ။လူငယ်တွေရဲ့မိကုန်းတွေကိုပြန်လည်ဖြေကြတဲ့အခါမှာတော့သမ္မတအိုဘားမားကနောက်ထပ်လာမယ့်အမေရိကန်သမ္မတအနေနဲ့သူ့ရဲ့ဒီအာရှပစိဖိတ်ဒေသနဲ့တွဲမြင့်ထိတွေ့ဆက်ဆံရေးမူဝါဒကိုဆက်လက်ကင်ဆယ်သွားလိမ့်မယ်လို့မျှော်လင့်ကြောင်းနဲ့ပစိဖိတ်ရဲ့ဝန်ဒေသနိုင်ငံတွေအကြားကုံသွေးရေးသဘောတူညီချက် TPP ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲပြောဆိုသွားပါရရှင်
။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒေတို့အကြားတိုက်ရိုက်တွေ့ဆုံမှုအစီအစဉ်ကိုဖျက်လိုက်ပြီးတဲ့နောက်ထိပ်သီးအစည်းအဝေးနှစ်ခုအတွင်းနှစ်ဖက်ထိစပ်ပြောဆိုမှုတချို့တော့ဖြစ်ပွားရှိတယ်လို့အမျိုးသားလူမျိုးရင်းဆိုင်ရာဒုတိယချန်ပီယံပုဂ္ဂိုလ်ဘန်ရိုးစ်ကပြောပါတယ
် Frankly where we've had differences with President Duterte has related more to
တမနာဒူတာဒီနဲ့ကျွန်တော်တို့ကြားမှာရှိနေတဲ့ကွဲလွဲမှုတွေကပုံပွင့်လင်းလင်းပြောရရင်တော့ဖိလစ်ပိုင်နိုင်ငံတွင်းမှာလက်ရှိလုပ်နေတဲ့လှုပ်ဆောင်ချက်တချို့နဲ့ဆက်ဆက်ပြီးတရားဥပဒေစိုးမိုးရေးလှုပ်ထုံးလုပ်နည်းတွေနဲ့ညီလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာပေါ့ကျွန်တော်တို့ရဲ့စိုးရိမ်မှုနဲ့ပိုပြီးဆိုင်ပါတယ်မဟာမိတ်ဆက်ဆံရေးကိစ္စတွေမှာတော့တို့နဲ့ကျွန်တော်တို့ဆက်ပြီးအနီးကပ်လုပ်သွားမှာပါဒါပေမဲ့လည်းကျွန်တော်တို့ဆက်ဆံရေးမှာကိစ္စရပ်တွေရဲ့လေးနက်တဲ့သဘောတဘာဝကိုကြည့်မယ်ဆိုရင်ခေါင်းဆောင်တွေအနေနဲ့ဆွေးနွေးတာမှာအပြုသဘောဆောင်တဲ့လေနဲ့ပြောဆိုကြဖို့အရေးကြီးတယ်လို့ကျွန်တော်တို့ကယူဆပါတယ်ဆိုပြီးဘန်ရိုးစ်ကပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမ္မတနှစ်ဦးတီးခြားတွေ့ဖို့ဆီစဉ်ခဲ့ပေမဲ့သမ္မတဒူတာဒေကဖိလစ်ပိုင်ရုံးသွန်းတဂလော့ဘာသာစကားနဲ့ပြောတာတခုဟာဘာသာပြန်မယ်ဆိုရင်တခြားတစ်ယောက်ရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့အတုံးလုံးမျိုးဖြစ်နေပြီး သမရဥပမာကိုရင်ညွှန်းပြောဆိုရဲဆိုပြီးတော့တရားတွေ့ဆုံမှုကိုဖျက်လိုက်တာပါဖိလစ်ပိုင်မှာလူသေးပြောက်များလာတဲ့မူရစီဝါရောင်းဝယ်မှုတိုက်ဖျက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးသူ့ကိုဆရာမလုပ်ဖို့သမရဒူတာဒီကသမရဥပမာကိုသတိပေးခဲ့ပါတယ်အင်္ဂါနေ့မှာတော့သမရဒူတာဒီကသူ့ရဲ့ပြောဆိုချက်ဟာသမရဥပမာကိုပို့ကိုရေးတိုက်ခတ်တယ်လို့ဖြစ်သွားတဲ့အတွက်စိတ်မကောင်းပါကြောင်းကြေညာချက်တစ်စုံထုတ်ပြီးပြောခဲ့ပါတယ်
ကမ္ဘာဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူတွေအရင်းနဲ့ပတ်သက်လာရင်အသင်းငယ်ဆုံးလူသားတွေဟာဆိုးဝါးဆုံးခံစားကြရသူတွေဖြစ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းဒုက္ခသည်နဲ့ပြည်တွင်းအိုးအိမ်ဆုံးကွာထွက်ပြေးနေရတဲ့ဒုက္ခသည်ကလေးငယ်ပေါင်းတန်90နီးပါးရှိတဲ့အကြောင်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Forsyth ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုကြကြောသိနေမှခင်ပြထွေးတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဗြိတိန်အမေရိကန်နဲ့ဒီကုလသမဂ္ဂအထွေထွေညီလာခံခီးစဉ်အကြောင်းတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုရှစ်သတင်းပတ်ထဲလာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့ကွန်ပြောဖို့လည်းရှိနေပါတယ်နိုင်ငံတော်ခီးစဉ်အဖြစ်နဲ့ပြည်ထောင်အမေရိကန်ပြည်ထောင်စုတို့မှထိပ်တီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှဖြစ်တယ်လို့ဥရောပနဲ့အရှေ့လေပိုင်းကမြန်မာတန်အမတ်ကြီးတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်ထွန်းမှုတွေမြန်မာလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ခုခံချေပလိုက်မယ်လို့အကြေခတ်တချို့ကတော့သုံးသပ်ထားပါတယ်။မတ်တကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကျော်ကြာဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုဒေသစံတော်ချိန်စက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးဒီကနေ့တစဉ်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်လန်ဒန်နဲ့ဝါရှင်တန်ဝါရှင်တန်မှာကျွန်တော်တို့အင်ဂျီတော်မှာသမ္မတဥက္ကဋ္ဌနဲ့တူဟုတ်လားသူသမ္မတပိုင်နေနေတူနဲ့နောက်နိုင်ငံရေးဝန်ကြီးကိုနေတူနောက်Congress was in the Congress no Congress ka offer in the no now Roosevelt no Roosevelt in the high school era gone now now you know the US same or come now US are going to the Congress in the no so we are in Washington ma we you know one to one ah so confirm them to you know the American Congress when you know this thing oh you know London ဒီလိုလေးဆိုဒီကစားနေတဲ့ဆဲနေမှာလန်ဒန်ရောက်မှာပြီးရင်17ရက်နေ့မှာကျွန်တော်တို့အဲဒီဥရောပအရှေ့လေပိုင်းအာဖရိကမှာရှိတဲ့မြန်မာတမန်ကြီးအားလုံးကိုဆက်နေအောင်လုပ်တွေ့မှာ
ဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမှပါဝင်အစိုးရဝန်ကြီးတချို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နယူးယောက်မြို့ကိုသွားရောက်မှာဖြစ်ပါတယ်ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိမ့်မြရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမိန့်ခွန်းပြောဖို့ရှိတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်high level meeting ရုပ်ကြည့်မိုင်းကအဲ့မှာမိန့်ခွန်းပြောမှာ now ကျွန်တော်တို့ပြည်ပေါ်ဆုံးမလို့တက်မှာကျွန်တော်တို့ဖော်မတ်တက်ပြီးတော့ကျွန်တော်တို့ပြည်တော်စုသမရနိုင်ငံမြန်မာနိုင်ငံပေါ့နော်ကျွန်တော်တို့နိုင်ငံကိုစားလို့မဆက်တည်တဲ့နေမှာပြောမယ်ဒါအထူးသဖြင့်ကျွန်တော်တပိတ်မှာပြောမှာရှေ့မှာကျွန်တော်တို့ကုလသမဂ္ဂ high level meeting ပေါ့နော် refugee and migrants အဲဒီမှာလည်းမျက်ကုံပြောမယ်နောက် general assembly ကျွန်တော်တပိတ်မှာလည်းမျက်ကုံပြောမယ
်ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ဖြစ်လူမှုရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရခေါင်းဆောင်တအုပ်အဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်တဲ့အခါမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာရေးအကဲကတ်ဦးအောင်သူငင်းကပြောပါတယ
်အထူးသဖြင့်ဟိုဒီမိုကရတိုက်ဇေးရှင်းပေါ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုဘယ်အခြေအနေဆိုင်နေပြီလဲဘယ်လောက်ထိတိုးတက်လာတယ်လဲဆိုတာသိချင်ကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာဆန်းစုကြည်ကပြောမယ်တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပြည်တွင်းစစ်တပ်ပနာပေါ့နော်ကျွန်တော်လွတ်လပ်ရေးရပြီးတဲ့ဒီတိုင်းသားတွေနဲ့တိုက်ခိုက်လာတဲ့ဒီပြည်တွင်းစစ်ပြဿနာနဲ့ပတ်သက်လို့အထူးသဖြင့်တော့အခုငြိမ်းချမ်းရေးကိစ္စပဲလို့ဖြေရှင်းတယ်လေပေါ့ဆိုတော့ဒါတွေကိုဒေါအောင်ဆန်းစုကြည်ပြောမယ်လို့ယူဆပါတယ်ဆိုတော့ဒါကြောင့်မို့လို့ပဲဒီညီလာခံမတိုင်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဟိုသိမ့်မကြသေးခင်ကာလမှာတော့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံဆိုပြီးတော့ဟိုကျင်းပခဲ့တာလည်းရှိပါတယ်ဆိုတော့နောက်တစ်ခုကတော့အခုဒီမှာအငင်းပွားနေတဲ့ ဒီကိုဖီနာအာနန်ဦးဆောင်တဲ့ရခိုင်ကိစ္စကော်မရှင်ပေါ့နော်အထူးသဖြင့်တော့ဒီရိုဟင်ဂျာကိစ္စကဒီနိုင်ငံတကာဘက်ကဟိုစိုးရိမ်ပူပန်မှုတွေရှိပါတယ်ဆိုတော့လူခွင့်ရေးတွေသူတို့ရဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့ဆိုတော့အဲ့တော့ဒါလည်းကော်မရှင်ဖွဲ့ထားပြီးပြီဆိုတော့ဒေါက်ဆန်းစုကြည်ကဒီကိစ္စကိုသူခုခံခြေပါပြီးတော့ကုလသမဂ္ဂအထွေထွေညီသားခံမှာပြောမယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့မြန်မာအစိုးရအဆက်ဆက်လက်ထက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေမှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံရတာကြောင့်ဒီတစ်ချိန်မှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့ကုလဆုံးဖြတ်ချက်တွေမှာပိုပြီးပြော့ပြော့ပြောင်ပြောင်ရှိလာစေဖို့အရေးလှုပ်ဆောင်ရဖို့ရှိတယ်လို့လည်းမြမအရေးအကဲကတ်တို့ကယူဆကြပါတယ်ရှင်
။မတင်ငီထိုက်ပြောပြပေးခဲ့တာပါရှင်။အခုတော့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးအကြံပေးတဲ့ဒီရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နေရက်ကြာရခိုင်ပြည်နယ်ခီးစဉ်အဆုံးမသတ်ခင်မှာပဲစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ပြောပြပေးပါပါရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငင်းချိုင်းနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူမှုအသိုင်းအဝိုင်းကြားဖြစ်ခဲ့တဲ့ပြိပက္ခတွေတန်ခံခဲ့ကြရတဲ့သူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးဘက်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဦးဝေးလွန်ကဗီဒီယိုကိုပြောပါတယ်။
အမင်္ဂလာရက်ခွက်ပေါ့နော်စစ်တွေမျိုးပါရှိတယ်ပြိပက္ခတဲ့မှာပါမတော်တဲ့မွတ်စလင်ရက်ခွက်ကိုအရင်ဆုံးသွားပါတယ်ခင်ဗျာအဲ့မှာသွားပြီးတော့ကျွန်တော်တို့ဒီရခိုင်ဗုဒ္ဓဘာသာဒုက္ခလည်းစခန်းမင်းကအဲ့ဒီကိုကျွန်တော်တို့သွားပါတယ်ခင်ဗျာအဲ့ဒီကနေပြီးတော့မှဒီမွတ်စလင်ဒုက္ခလည်းစခန်းပေါ့နော်ဟိုတက်ကြပြန်လို့ထင်ပါတယ်အဲ့ဒီကိုကျွန်တော်တို့သွားပါတယ်ပြီးတော့တနအီကိုကျတော့လေးလေးဆင်းပြီးတော့နှစ်နာရီမှရန်ကုန်ပြန်ရောက်ပါတယ်
ငင်းကြီးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့မနေ့တုန်းကရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေလည်းကြုံခဲ့ရတာပါ။ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမျိုးမှစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှပြည်ပကကြွန့်ကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီကော်မရှင်အဖွဲ့ကိုပြည်တွင်းတပ်သိပညာရှင်တွေနဲ့သာပြန်လည်ဖွဲ့စည်းတင်နေဆိုပြီးရခိုင်မျိုးသားပါတီကအရေးကြီးအဆိုကိုပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ဟာမနေ့ကရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မှလည်းရခိုင်နဲ့မွဆလင်အတိုင်းအဝိုင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။မစ္စတာကိုဖီအာနန်နဲ့တွေ့ဆုံတဲ့အခါမှာတော့ဒုက္ခသည်တွေကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုတာရှိတယ်လို့ဦးအေလွန်ကပြောပါတယ
်။အရင်တုန်းကတော့ဖြစ်ရင်ဒီလိုမွဆလင်တွေနဲ့သူတို့ဟိုသာသာနေခဲ့တယ်ပေါ့လေ။နောက်ပိုင်းမှာတော့ဖြစ်ရင်သူတို့အကျိုးရပေါ့နော်။တစ်ဖက်နိုင်ငံကလူတွေရောက်လာတဲ့ပုံမှာပြဿနာတွေဖြစ်ရပါလေဆိုတဲ့ကိစ္စပေါ့နော်။အဲ့ဒီကိစ္စပြောလေဒီပုဒ်ရပါဒဒုက္ခနဲ့စခါတော့သူတို့အင်အားစီမံငင်းနေနေအင်းဒီဝိုင်ပြန်ဆောက်ပေးမယ်လားတော့မသိဘူးအဲ့လိုဆောက်နေတဲ့အတွက်ကြောင့်သူတို့ရိတ်ခါတဲ့ဘက်ကိုဖြတ်တော့ရတော့ဖြတ်တော့ခါရတော့မယ်ဆိုလေဆိုရင်ဒီကိစ္စသူတို့အဲ့ဒါပြောတယ်ဗျာနော်နောက်ပြီးတော့သူတို့ရဲ့ဟိုဆောက်ဝဲနေရေးအတွက်ပေါ့လေစိတ်ရောလူရောနေဝိုင်လုပ်ပေးဖို့ပါဖို့အဲ့ဒီအဲ့ဒါလေးသူကပြောပါလေဒီမွတ်စလင်တွေဘက်ကကြားတဲ့အခါကျတော့သူတို့ဥပဒေရအကာအကွယ်မရဘူးအူဒီမှာဘယ်လိုပြဆိုနေကြမှုသူတို့ကခွဲခြားဆက်ဆံနေရပါတယ်။ပညာရေးမှာ၊ကျန်းမာရေးမှာ၊လူ့ဘုံရေးမှာအဲ့ဒါလေးတွေကိုသူတို့တင်ပြကြပါတယ်။
ရခိုင်ကော်မရှင်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းမှာပဲရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။မနေ့ပြန်စက်တင်ဘာလ10ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့ကောဒီတက်မတော်ကကွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးအေလွန်ကဆိုပါတယ်။မစ္စတာကိုဘီယာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ပြန်စက်တင်ဘာလ10ရက်နေ့မှာသူတို့ရဲ့ပထမဆုံးရခိုင်ပြည်နယ်ခီးစဉ်အတွင်းကြုံတွေ့ခဲ့ရတာတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်သွားဖို့ရှိပါတယ်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြိပခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရည်နဲ့ဒီအခြေခံအဆောက်အုံတွေတိစောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့မြန်မာနဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်နှံ့နေတဲ့အကြောင်းကိုတင်ပြပေးပါမယ်ဇီကာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်နှံ့နေတဲ့ဒီအိန္ဒိယချင်းထိုင်းနိုင်ငံမှာအခုနောက်ဆုံးရောဂါကူးဆက်ခံရသူတွေထဲမြန်မာနိုင်ငံကကိုဝန်ဆောင်အမျိုးသမီးတဦးပါပါနေတာတွေ့ရတဲ့အတွက်ခီးသွွာလာမှုကိုဆင်ခြင်ဖို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝန်ယုံကတတိပေးလိုက်ပါတယ်ယောဂကုသခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝန်ယုံကိုဆက်သွယ်အကူအညီတောင်းခံနိုင်တဲ့အကြောင်းလဲတင်ညာချက်ထဲမှာထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောတင်ပြထားပါတယ်ရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း82နိုင်ငံမှာဇီကာဗိုင်းရပ်စ်ကြောင့်ဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းပါဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကူးစက်ပြန့်ပွားနေပြီးဖြစ်ပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းအတွင်းဇီကာဗိုင်းရပ်စ်ကူးစက်သူလူ20လောက်ထပ်မံတွေ့ရှိရမှာချင်းမိုင်ဒေသကလည်းပါဝင်နေတာကြောင့်ချင်းမိုင်ကိုလာရောက်တာကိုခိတ္တဆိုင်ငံထားဖို့အတွက်ထုတ်ပြန်ထားကြောင်းမြန်မာကောင်စစ်ဝင်ချုပ်ဦးကောင်းဆန်လွင်ကပြောပါတယ်။
ထိုင်းနိုင်ငံမှာ20ပေါ့နော်20လောက်တွေ့ပြီးချင်းမိုင်က17ယောက်ပါအဲ့ဒီထဲမှာကိုဝင်ဆောင်မျိုးသမီး2ဦးပါတယ်ပေါ့နော်သူကထိုင်းတူကတော့မြန်မာဆိုပြီးတင်ပါတာအဲ့ကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီးမြန်မာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီးဆိုရင်လည်းကျွန်တော်တို့ယုံသက်တယ်ပေါ့နော်ယုံဖို့နော်ဒီကျွန်တော်စီကတန်မှုတယောက်ရဲ့ဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ပါထည့်ပြီးတော့ပြင်ညာပေးထားပါတယ်နော်ကိုဝင်ဆောင်နေတဲ့အမျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရထားတယ်ပေါ့နော်အမျိုးသမီးတွေအနေနဲ့လက်ရှိနေမှာဒီချင်းမိုင်ကိုလက်ပတ်မှုကိုခိတ္တဆောင်ဆိုင်ကြဖို့ပေါ့နော်ဆင်ခြင်ကြဖို့ဆိုတဲ့အခါနဲ့ဒီကျင့်ကြံချက်ထုတ်ထားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လည်းစစ်သွေးဆောင်ရွက်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံက KI16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းအတွင်း KI4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပေးရတော့ရှိတယ်ပေါ့နော်။သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပပပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုယ့်အနေနဲ့ကိုတော့ချင်းနေမကြအောင်နေကြတာလောက်တော့ရှိတယ်အဲ့လောက်ပဲပေါ့နော်။သူတို့ကတော့တွေးလုံတုတ်ကွေးကိုတော့ပို့ပြီးတော့ဟိုတတိပေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရန်ကြီးလောက်တာတော့သူတို့မရှိဘူး။
စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာအရေပြားမှာအနီးစက်ထွက်တာမျက်စိနာတာခေါင်းကိုက်တာကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်းသတင်းစာတွေကနေတဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်ဇီကာဗိုင်းရပ်စ်ယောဂဟာတွေးလွန်တုတ်ကွေးယောဂပိုးကိုတည်ဆောင်တဲ့အေဒီစ်ချင်ကြာကြိုက်တာကနေတဆင့်ကူးစက်ပြန့်နှံ့တာလည်းဖြစ်ပါတယ
်ကိုမှုဇော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီတန်လွင်ရေကာတာစီမံကိန်းတည်ဆောက်မဲ့ပေါ်ဒေသခံတွေအသက်မွေးဝမ်းကြောင်းအတွက်ဘလို့စိုးရိမ်မှုတွေရှိနေတယ်လဲဆိုတာကိုတင်ပြပေးပါမယ်မြန်မာအစိုးရကနေအရာဝတီမြစ်ဆုံစီမံကိန်းကိုရပ်ဆိုင်ထားပြီးတော့ဒီတန်လွင်မြစ်ပေါ်ရေအားလျှပ်စစ်ရေကာတာစီမံကိန်းတွေလှုပ်ဖို့ထုတ်ပြန်ကြေညာတဲ့အပေါ်တိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းတွေကနေစိုးရိမ်မကင်းဖြစ်နေပါတယ်မွန်ပြည်နယ်အခြေပြုတိုးတက်သောမွန်လူငယ်အစည်းအရုံးကနေတန်လွင်မြစ်အထက်ပိုင်းမှာတည်ဆောက်မဲ့ရေကာတာစီမံကိန်းကြောင်းတန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းကိုချိန်ချောင်းနေမှုတွေရှိနေတယ်လို့အစီရင်ခံစာထုတ်ပြန်ပြီးတော့ဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အခြေအနေပြည်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ပြောပြပေးပါပါရှင
်တန်လွင်မြစ်အထက်ပိုင်းမှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကြောင့်တန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းကိုချိန်ချောင်းနေမှုတွေကိုသူတည်တနာပြုထားတဲ့တိမ်းဆောင်းမခံနိုင်သောမျှခြေအစီရင်ခံစာထုတ်ဝေခဲ့မှုနဲ့ပတ်သက်ပြီးတိုးတက်သောမူလငွေအစည်းအရုံးကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါတန်လွင်မြစ်အထက်ဘက်မှာရေကာတာဆောက်လုပ်မယ်ဆိုရင်တန်လွင်မြစ်ဝနဲ့မြစ်အောက်ပိုင်းနေဒေသခံတွေအတွက်ဆူကျိုးတွေဖြစ်လာနိုင်တယ်လို့တိုးတက်သောမူလငယ်စီယုံရဲ့ပြောရေးဆိုခွင့်ရှိသူမစ်အချိုင်းကပြောပါတယ်
လက်ရှိဒေသခံတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲကတန်လွင်မြစ်ဝမရှိတဲဆောက်တဲ့စီမံကိန်းတွေရှိတယ်တဲဆောက်တဲ့အတွက်ကြောင့်တို့ရဲ့ဒီဥမာဟင်းနာကျွန်းတို့လိုမျိုးကမ်းပြိုရဲပြီးတော့တို့ရဲ့လေယာဘယ်တော့စပါးဆိုက်ခင်းတွေပြိုသွားတယ်ဒါလက်ရှိကြုံတွေ့နေရတဲ့တစ်ခုပြန်တော့ခုကဒီရေချောင်းပြောင်းလဲမှုပေါ့နော်သူတို့ရဲ့ layer ဆက်ချင်းတွေကိုရေတိုက်စားသွားတာပေါ့နော်အဲ့ဒါတခုပြန်တော့ခုကဒီမရမ်းရွာပေါ့နော်ဒါကရေတိုက်စားမှုဖြစ်တဲ့အတွက်ကြောင့်ရွာသဝက်တောင်ပါသွားပြီဒီတယ်လီမစ်ကျောမှာတခြားမှာရှိနေတဲ့သူမြဝအထိပ်ပေါ့နော်ဟိုအထက်ပိုင်းရှမ်းပြည်နယ်ကဒီကျောတို့ဒီမြန်မာနယ်မြဝအထိပ်ကထိခတ်လို့ခရမဥဆုံးပေါ့နော်ဒီတယ်လီမစ်ကျောတခြားမှာရှိနေတဲ့ဒေသခံလူတို့ရဲ့အတိတ်ကတက်မွေးဝမ်းကြောင်းကဆက်တည်ရင်းနဲ့တန်ငါလုံငါမယ်တကယ်လို့ဖြစ်လာမယ်ဆိုရင်ဒီဟာတွေကအကုန်လုံးပျောက်ဆုံးသွားမယ်စားနေချီတဲ့ဒီဒေသခံတွေရဲ့
တန်လွင်မြစ်တွင်အငင်းပွားပွဲကရင်ပြည်နယ်ကဟတ်ကြီးရေကာတာစီမံကိန်းကိုအခုကမြန်မာအစိုးရနဲ့ထိုင်းရင်းနှီးမြှုပ်နှံသူတွေကနေပြန်လည်တည်ဆောက်ဖို့စီစဉ်နေတဲ့အခြေအနေတွေကြောင့်စီမံကိန်းရပ်ဆိုင်ပေးဖို့အဖွဲ့ကနေတောင်းဆိုခဲ့တာပါ တင်းဆောင်မခံနိုင်တော့မြချေစင်ကစားမှာတန်လူမြေအောက်ပိုင်းတဆင်တဲ့ရည်နဲ့ပင်လယ်ဆိုင်ငံရည်တို့ကိုချိန်ကွင်းရှာညီစေဖို့တဘာဝဖြစ်စဉ်တိုင်းနုညတိမ်မွေးစာမြချေပြုတ်ပေးနေတယ်လို့မြေရည်နဲ့ကုန်းရည်နေတရဝါရဲ့ကေယားစနစ်မျိုးမျိုးကိုပါထိန်းချီးပေးနေပြီးတန်လွင်မြေဝကျွန်းပေါ်တဲ့လျှောက်ကနေတန်တဝက်ချီလက်ဓမာတွေရဲ့အသက်မွေးဝန်းကျောင်းကိုလည်းထောက်ပပေးနေတာကြောင့်တန်လွင်မြေအထက်ပိုင်းမှာရေကသာတည်ဆောက်မယ်ဆိုရင်အရေးပါတဲ့ရေချိုထိန်းချီးမှုစနစ်နဲ့လုံးတည်မြင့်မှုတွေရဲ့တဘာဝတိုင်းကေဟထိန်းချီးခြင်းစနစ်အလုံးပြည့်စည်သွားမယ်လို့အစည်းအဝေးစာထဲမှာဖော်ပြထားပါတယ်။တန်လွင်မြေကျောင်းလျှောက်ရေကသာဆောက်ဖြစ်မယ်ဆိုရင်ဒေတာသွင်းလက်နက်ကန်ဖွဲ့တင်တဲ့အစိုးရတို့ကြားထိတ်တိုက်ပြိပခတ်ဖြစ်ပွားလာနိုင်တယ်လို့ Action Portion State River ရှမ်းလူသူအခြေဖြူဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစန်ခေးဆိုင်ကအခုလိုပြောပါတယ်။အ
ဲ့ဒီတန်လွင်ညှိကြောတစ်လျှောက်မှာဆိုရင်ထိုင်းသားလက်နက်ကန်အဖွဲ့တွေကအများကြီးရှိတယ်။အချင်းချင်းစိတ်ဆုံညှိနိုင်တဲ့အချိန်မှာကိုတို့ support တူတာရဟာတွေမကတ်ညီလာလို့ရှိရင်ပေါ့ဥမာသူ့ရဲ့ဒီပထဝီလက်ကန်ရေးရစစ်သားအချင်းချင်းနေရာယူလာတော့အဲ့လိုမျိုးဖြစ်လာမယ်။ဒီကနာဆောက်ဖြစ်လို့ဆိုရေးတော့ရှိလာမှာပဲဒီစီမံကိန်းလို့ဆိုရေးရှိလာတဲ့အချိန်ကျတော့ဖြစ်လာဆက်လာမှာဖြစ်တယ်ခင်ဗျာ။နောက်ဒီကနာဆွားတဲ့အချိန်ကျတော့လည်းဒါမိုက်တွေပါတွေထောင်လာလို့ရှိရင်စစ်ကတိုးကျက်လာလို့ရှိတာစစ်စစ်ပြဿနာဖြစ်လာမှာဖြစ်တယ်
ဧရာဝတီမြစ်ဆုံစီမံကိန်းကိုလူထုကအာရုံစိုက်နေချိန်မှာအစိုးရအနေနဲ့တန်လွင်မြစ်ပေါ်ရေကာရာတည်ဆောက်ပြီးတရုတ်နဲ့ထိုင်းနိုင်ငံကိုလျှက်စစ်တမ်းအားရောင်းချဖို့အစီအစဉ်ဟာလုံးဝမဖြစ်သေးဘူးလို့သူကဆိုပါတယ်။ရှမ်းလူထုအခြေပြုအဖွဲ့အစည်း26ဖွဲ့အနေနဲ့လည်းတန်လွင်မြစ်ပေါ်ရေကာရာတည်ဆောက်ရေးစီမံကိန်းကိုပြန်လည်စီစစ်ပေးဖို့ဩဂုတ်လ18ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်ကိုအိတ်ဖွဲ့ဖွဲ့ဆောင်နဲ့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရနဲ့တရုတ်နိုင်ငံထိုင်းနိုင်ငံကုမ္ပဏီတွေနဲ့သဘောတူညီချက်အရတန်လွင်မြစ်ကြောင်းလျှောက်မှာရေကာရာ6ခုတည်ဆောက်သွားဖို့စီမံကိန်းတွေရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းအင်ပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ
်အာဆီယံထိပ်သီးအစည်းအဝေးတဖို့လာအိုနိုင်ငံဗျန်ကျင်းပြူတော်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဒီကနေ့တရားတွေ့ဆုံပြီးနိုင်ငံဆက်ဆံရေးတိုးမြင့်ရေးကိစ္စဆွေးနွေးပါတယ်အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတောင်ဆန်းစုကြည်အနေနဲ့ပထမဆုံးအကြိမ်တက်ရောက်တာဖြစ်ပြီးအမေရိကန်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲဖွင့်နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အရှဒေသတဝန်းနိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာဒီကနေ့တွေ့ဆုံချိန်တွင်ပြောသွားပါတယ် YC လို့တော့ကောက်ခေါ်တဲ့အမေရိကန်အစိုးရရဲ့အရှေ့တောင်အရှလူငယ်ခေါင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့စုံညီတွေ့ဆုံပွဲမှာသမ္မတအိုဘားမားကလူငယ်တွေဟာတမိုင်းတလျှောက်တူတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေကြောင့်မှအရေးပါသူတွေဖြစ်ကြတယ်လို့ပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာလေးတို့အကြားတိုက်ရိုက်တွေ့ဆုံမှုအစီအစဉ်ကိုဖျက်လိုက်ပြီးတဲ့နောက်ထိပ်သီးအစည်းအဝေးတစ်ခုအတွင်းနှစ်ဖက်ထိဆက်ပြောဆိုမှုတချို့တော့ဖြစ်ပွားရှိတယ်လို့အမျိုးသားလူညွန်ရေးဆိုင်ရာဒုတိယချန်ပီပုတ်ကိုဘန်ရုတ်စ်ကပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမ္မတနိုဝူတီချာတွေ့ဖို့အစီအစဉ်ခဲ့ပေမဲ့သမ္မတဒူတာလေးကသမ္မတအိုဘားမားကိုညှီညွှန်းပြီးတော့ပုတ်ခတ်ပြောဆိုတဲ့စကားမျိုးပြောတယ်ဆိုပြီးအစီအစဉ်ကိုဖျက်လိုက်တာပါ။စီရီးယားနိုင်ငံအလက်ပိုမြို့မှာကူညီကယ်ဆယ်ရေးလူသားတွေရဲ့အဆိုအပြင်အစိုးရတပ်ဖွဲ့တွေကကလိုရင်းအစိတ်ဓာတ်ငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်လူဦးရေ80%ထဲမှနည်းကိုစစ်ကူတာပေးနေရပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချိုချိုသိန်းတင်ညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိ line to meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.